Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာခင်ဗျာ view American တန်မြန်မာပိုင်းအစီအစဉ်ကနေ2014ခုနှစ်ဇွန်လ19ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို Washington DC မြို့တော်ကနေတရက်အတန်လွှင့်ပေးနေပါလိမ့်ခင်ဗျာ line တို့မီတာ24 32နဲ့39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်တို့ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆမ်မိုးပြပ
ါကျွန်တော်တားညူပါဒီအီရတ်နိုင်ငံမြို့တော်ဘက်တက်မှာရှိတဲ့အမေရိကန်တန်ယုံနဲ့အမေရိကန်လူမျိုးတွေကိုလုံခြုံရေးပြဖို့အတွက်ဆိုပြီးတော့အီရတ်နိုင်ငံကိုစစ်မှုတန်းဒီ295ဦးသမ္မတဥပမာကဆင်လွှတ်လိုက်ပါတယ်နောက်ဒီမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံပါသမ္မတရွေးချယ်ပိုင်ခွင့်ကိုကန့်တတ်တဲ့ပုံမှန်အပါအဝင်ဒီမိုကရေစီနီးမကျတဲ့ချက်တွေကိုပြင်ဆင်ရေးအတွက်လမ်းဖွင့်ပေးတဲ့ဆိုပြီးတော့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်ဆရတဲ့ဒီထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါ်လှလှတန်းတဲ့သူကြီးညာပြောသွားလို့ရှိပါတယ်ကိုဆမ်မိုး
ဟုတ်ကဲ့ကောင်းပါခင်ဗျာအဲ့ဒီလိုသတင်းတွေကိုတင်ဆက်ပြီးမှနားဆင်ကြရမှာတွေကတော့မဟာတန်တိဒုက္ခဖုံးတော်ကြီးအကြောင်းကိုအာနာပိုင်ကဝင်ရောက်စီးနှင်းပြီးတော့ဖုံးတော်ကြီးတွေကိုဖမ်းဆီးခဲ့ပြီးဖြစ်ပေါ်လာတဲ့နောက်ဆက်တွဲအခြေအနေတွေပြီးတော့မြန်မာနိုင်ငံကအခြေခံဥပဒေမှာကန့်တတ်ထားတဲ့အချက်တွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုက
We believe constitutional reform should pave the way for the Burmese to freely choose their president in a free and fair
အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့အရှိအာရှရေးရာပြောခွင့်ရသူပြောတော်တာဖြစ်ပါတယ်ခင်ဗျာနောက်ပိုင်းမှာအပြည့်စုံကိုသတင်းပြပကြမှာနားဆင်ရမှာပါနောက်ပြီးတော့နန်းနခင်အင်္ဂလိပ်စာသင်ခန်းစာပြီးတော့အပတ်စဉ်ထုတ်လွှင့်နေကြဖြစ်တဲ့စီးပွားရေးကဏ္ဍနဲ့တုတ္တဆောင်လွှင့်အမေရိကန်တခွင်းစာတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါရခင်ဗျာအခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံဦးနဲ့ဒေါ်လှလှတန်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
အီရတ်နိုင်ငံရဲ့မြို့တော်ဘက်တက်မှာရှိတဲ့အမေရိကန်တန်ယုံနဲ့အမေရိကန်လူမျိုးတွေကိုလုံခြုံရေးပြဖို့အတွက်အီရတ်နိုင်ငံတဲကိုစစ်မှုတန်း295ဦးသမ္မတဥပမာကနေပြီးတော့ဆစ်လွှတ်လိုက်ပါတယ်အခုလိုမျိုးဒီအမေရိကန်စစ်မှုတန်းတွေဆစ်လွတ်တာဟာအီရတ်အစိုးရရဲ့သဘောတူညီချက်နဲ့အတူဆောင်ရွက်တာဖြစ်တယ်လို့သမ္မတဥပမာကအမေရိကန်လွှတ်တော်ကလည်းအသိပေးစာပို့ပါတယ်။အီရတ်နိုင်ငံမှာအခုကြုံနေရတဲ့အကြက်တဲတွေအတွက်တော့အီရတ်ကိုအမေရိကန်တပ်တွေဆစ်လွတ်မှာမဟုတ်ဘူးလို့တော့သမ္မတဥပမာကပြောထားပါတယ်။ဒါပေမဲ့လည်းအီရတ်အစိုးရကိုကူညီနိုင်မဲ့အခြားနည်းလမ်းတွေကိုတော့သူ့ရဲ့မျိုးသားလူမျိုးအချံပေးဖွဲ့ရင်းနဲ့ဆွေးနွေးနေတယ်လို့ဆိုပါတယ်။အဲ့ဒီစဉ်းစားချက်တွေထဲမှာတော့ဒီဆွန်နီစစ်သွေးကြွတွေကိုလေကြောင်းကနေပြီးတော့တိုက်ခိုက်ဖို့ဆိုတဲ့စဉ်းစားချက်လည်းပါပါတယ်။ဆူနီသဘုံတွေဟာဆိုလို့ရှိရင်အီရတ်မြောက်ပိုင်းတွေကတော်များများကိုထိန်းချုပ်သိမ်းယူထားပြီးတော့အခုဒီမြို့တော်ဘက်ဒက်ကိုပါသိမ်းယူမယ်ဆိုပြီးတော့ချင်းချောက်နေပါတယ်။တစ်ချိန်တည်းမှာတော့ဒီအီရတ်နိုင်ငံကိစ္စမှာအီရတ်နဲ့လည်းပူးပေါင်းဆောင်ရွက်နိုင်မယ့်အခြေအနေကိုလည်းအမေရိကန်ကထည့်သွင်းစဉ်းစားနေပါတယ်။ဒါပေမဲ့လို့အီရတ်နိုင်ငံကဆူနီသဘုံထောက်မှုကိုနှိမ်နှင်းဖို့ညှိနှိုင်းဆောင်ရွက်ကြတဲ့အခါမှာတော့အီရတ်နဲ့စီးရီးယားပူးပေါင်းဆောင်ရွက်မှုတော့လုပ်ဖို့အစီအစဉ်မရှိဘူးလို့အမေရိကန်ကာကွယ်ဝန်ကြီးဌာနကပြောလိုက်ပါတယ်။ဗီယက်နမ်မှာကျင်းပနေတဲ့နျူကလ িয়ার ဆွေးနွေးပွဲရဲ့အပြင်ပန်းမှာအမေရိကန်နဲ့အီရန်တာဝန်ရှိသူတွေတွေ့ဆုံကြဖို့ရှိတယ်။ဒါပေမဲ့လည်းဒီဆွေးနွေးမှုမှာစီးရီးအရာညှိနှိုင်းဆောင်ရွက်မှုကိစ္စတွေကိုတော့ပါဝင်မှာမဟုတ်ဘူးလို့ကာကွယ်ဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျွန်ကာဘိုက်ကတင်းလာနေမှာသတင်းတောက်တွေကိုပြောဆိုသွားတာပါ။အီရန်နိုင်ငံနဲ့ဖြစ်နိုင်ခြေရှိတဲ့ပူးပေါင်းဆောင်ရွက်မှုကိစ္စရပ်တွေကိုထည့်သွင်းစဉ်းစားမယ်လို့အမေရိကန်နိုင်ငံကြေးဝန်ကြီးဂျွန်ကယ်ရီကတင်းလာနေအစောပိုင်းတုန်းက Yahoo News ကိုပြောခဲ့ပါလေ။ဒါပေမဲ့လို့အီရန်အနေနဲ့အီရတ်နိုင်ငံရဲ့အချုပ်အခြာအာဏာတပေါင်းတစ်စီးတည်းရှိမှုကိုတော့လေးစားလိုက်နာဖို့ပထမဆုံးပြင်ဆင်ရလိမ့်မယ်လို့အမေရိကန်နိုင်ငံဝန်ကြီးကပြောထားပါတယ်ခင်ဗျာ
။ကင်းရဲ့နိုင်ငံမြို့မြို့မှာလူပေါင်း40ရှစ်ဦးထက်မနည်းတိဆုံးခဲ့ရတဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့ဆိုပြီးဆိုမာလီစစ်သွေးကြွအဖွဲ့ဖြစ်တဲ့ El Shabab ကကြီးညာလိုက်ပါတယ်။ကင်းရဲ့နိုင်ငံကမ်းရိုးတန်းစစ်ကမ်းမြို့ဖြစ်တဲ့မက်ကတိုနီမှာရှိတဲ့ဟိုတယ်တွေ၊ရက်စခန်းတွေ၊ဘန်တွေနဲ့တခြားအများပြည်သူနေရာတွေမှာသူတို့တနတ်သမားတွေကတိုက်ခိုက်ခဲ့ကြတာဖြစ်တယ်လို့ El Shabab လိုလားတဲ့ website တစ်ခုမှာအဲ့ဒီအဖွဲ့ကကြေညာချက်ကိုတင်ထားပါတယ်။ဒီနေ့နေ့နှောင်းပိုင်းမှာဖြစ်တဲ့အဲ့ဒီတိုက်ခိုက်မှုမှာတနတ်သမားဟာလူအတော်များများကိုလည်းထိခိုက်ဒဏ်ရာရရှိစေခဲ့တယ်လို့ကင်ညာချက်ချင်းဤအသင်းအကြီးအကဲ Abbas Golay က VOA Swahili သတင်းဌာနကိုပြောပါတယ်။လုံချုံရေးအာဏာပိုင်တွေဟာအခုဆိုတိုက်ခိုက်သူတွေကိုလိုက်လံရှာဖွေနေတယ်လို့ကင်ညာပြည်ထောင်စုဝန်ကြီးဌာနအတွင်းဝင်ကတင်းလာနေကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာရက်ဆက်လွတ်နဲ့ရာဇဝတ်မှုဖြစ်တဲ့ဆိုပြီးအပြင်းထန်ဆုံးစကလုံးတွေနဲ့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူဂျင်းဆာကီကဝေဖန်ပြစ်တင်လိုက်ပါတယ်
။ယူကရိန်းရုရှားနယ်စပ်ကနယ်မြေကိုပြန်လည်သိမ်းယူဖို့အတွက်အခုသတင်းပတ်အတွင်းမှာရေးကြီးတဲ့စစ်ဆင်မှုတွေလုပ်ဖို့ယူကရိန်းတပ်ကိုသူအမိန့်ပေးခဲ့ပြီလို့ယူကရိန်းသမ္မတပက်ထရိုပိုရိုရှင်ကိုကပြောလိုက်ပါတယ်။နိုင်ငံရဲ့ထိတ်တန့်လူညုံရေးအာဏာပိုင်တွေကိုတင်းလာနေတဲ့ကသမ္မတပိုရိုရှန်ကိုကမေကွန်ပေးခဲ့ရမှာစီးရီးယားဖိအားပေးမှုတွေကိုတပတ်ကျော်အတွင်းမှာလုပ်လိုက်မယ်ဆိုရင်ရုရှားလူလာတဲ့ခွတ်ထွေသမားတွေနဲ့ပြစ်ခတ်ရစဲပြီးတော့ညှိနှိုင်းနိုင်ဖို့လမ်းပွင့်လာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါရယ်အခုဆိုလို့ရှိရင်ယူကရိန်းတပ်တွေဟာနေဆက်ရဲ့ဆယ်ရာခိုင်နှုန်းကျော်ကိုပြန်လည်သိမ်းထိန်းချုပ်ယူထားပြီးတော့ယူကရိန်းနိုင်ငံတည်းရုရှားစစ်လက်နက်တွေမဝင်လာဖို့အတွက်စစ်ဆေးရေးဂိတ်တွေလည်းထားရှိတယ်လို့ပြောပါရယ်ရုရှားစစ်ရပိုင် Gazprom ယင်းနံကုမ္ပဏီကနေပြီးတော့ယူကရိန်းနိုင်ငံကိုပေးနေတဲ့ဓာတ်ငွေပို့လွှတ်မှုတွေကိုဖျက်လိုက်အပြီးနိုင်ပိုင်းမှာပဲသမ္မတပိုရိုရှန်ကိုကအခုလိုမေကွန်ပြောသွားတာပါ ယူကရိန်းနီနဲ့ရုရှားပေါ်မှာတင်ရှိနေတဲ့ဒဏ်ငွေဘူးအကျွေးဒေါ်လာ1ဘီလီယံနီးပါးကိုတင်းလာနေကနောက်ဆုံးထားမပေးနိုင်ကြတာကြောင့်ရုရှားဘက်ကနေပြီးတော့အခုလိုဒဏ်ငွေပို့လွှတ်မှုတွေကိုဖျက်တောက်လိုက်တာပါယူကရိန်းနီနဲ့ရုရှားစီကနေပြီးတော့သဘောဒဏ်ငွေနောက်နောက်ဝယ်ယူမယ်ဆိုရင်တော့ကြိုတင်ငွေချေရမယ်ဆိုပြီးတော့လေရုရှားဆူရပိုင် Gazprom စွန့်ကုမ္ပဏီကပြောဆိုထားပါတယ်ခင်ဗျာ
နိုင်ဂျီးရီးရှိမြောက်ပိုင်းရှိကျေးရွာတရွာကိုဘိုကိုဟာရမ်စစ်သွေးကြွတွေလို့ယုံကြည်ရတဲ့တနတ်သမားတွေတိုက်ခိုက်မှုကြောင့်လူ20ကျော်သေဆုံးခဲ့တယ်လို့နိုင်ဂျီးရီးယားအစိုးရရရှိတွေကပြောပါတယ်။တကူးမြောက်ကန်တွေအစိုးရတနတ်သမားတွေဟာကျေးရွာရဲ့ဈေးကိုတင်းနေနေကဝိုင်းခဲ့ပြီးလူတွေကိုပစ်ခတ်ခဲ့တယ်လို့သိရပါတယ်။နိုင်ဂျီးရီးယားရဲ့ပဋိပက္ခဖြစ်နေတဲ့အရှိမြောက်ပိုင်းမှာဒါဟာလက်လော့အကြဆုံးအကြမ်းဖက်မှုပဲဖြစ်ပါတယ်။ဘိုကိုဟာရမ်ကစစ်သွေးကြွတွေဟာဧပြီလလည်းကချစ်ပုတ်မြို့အနီးကနေကျောင်းသူပေါင်း200ကျော်ကိုပြန်ပြီးဆွဲခဲ့တာလည်းဖြစ်ပါတယ
်။ View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 MHz 5.32 kHz 6.25 MHz 5.39 kHz 9.25 MHz တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံပါသမရရွေးချယ်ပိုင်ခွင့်ကိုကန့်သတ်တဲ့ပုံမှန်အပါဝင်ဒီမိုကရေစီနီးမကျတဲ့အချက်တွေကိုပြင်ဆင်ရေးအတွက်လမ်းဖွင့်ပေးတဲ့လို့အမေရိကန်ပြည်ထောင်စုကနေပြီးတော့မြန်မာကိုတိုက်တွန်းပြောလိုက်ပါတယ်။သမရဖြစ်မှုကိုကန့်သတ်ထားတဲ့ပုံမှန်59စာလုံးကိုပြင်ဆင်မှုမလုပ်ဘူးဆိုပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်ကော်မတီမှဆုံးဖြတ်ခဲ့ကြတယ်ဆိုတဲ့သတင်းထွက်ပေါ်လာပြီးအမေရိကန်ပြည်ထောင်စုရဲ့အခုလိုတုံ့ပြန်ချက်ထွက်လာတာပါ။59စာလုံးမှာသမရရွေးချယ်ခံရမဲ့သူဟာနိုင်ငံသားနဲ့အိမ်အောင်ပြုထားသူနောက်နိုင်ငံသားသားသမီးဖြစ်သူမဖြစ်စေရဆိုတဲ့အချက်ဖြစ်ပါတယ်။ဒါဟာတိုက်ခိုက်ဒီမိုကရေစီကောင်းဆောင်ဒေါ်ဆန်းစုကြည်ကိုတမန်မဖြစ်နိုင်ဘူးဟန်တာထားတဲ့ကန့်သတ်ချက်ဖြစ်တယ်လို့တိုက်ခိုက်လှုပ်ရှားသူတွေကယူဆပါတယ်။ဒါကြောင့်လည်းဒီဖွဲ့စည်းပုံပြစ်စည်းမှာအခြားချက်တွေပြင်ဒီချက်ကိုလည်းအဓိကပြင်ဆင်ဖို့လိုအပ်တယ်ဆိုပြီးတောင်းဆိုလှုပ်ရှားနေကြပါတယ်။မြန်မာပြည်သူတွေအနေနဲ့သူတို့လိုလားတဲ့ခေါင်းဆောင်ကိုတမန်အဖြစ်ရွေးချယ်နိုင်ခွင့်အတွက်ဖွဲ့စည်းပုံပြစ်စည်းရေးဟာလမ်းဖွင့်ပေးတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဖွဲ့စည်းပုံပြောင်းလဲပြင်ဆင်ရေးဟာမြန်မာပြည်သူတွေအနေနဲ့သူတို့ရဲ့တမန်တော်ဖြစ်သူကိုလွတ်လပ်စွာရီးချယ်ခြင်းရဖို့နောက်2015ခုနှစ်ရွေးကောက်ပွဲတရားမျှတလွတ်လပ်ဖို့လူနည်းစုလူမျိုးတွေရဲ့အခွင့်အရေးပြတန်းမှုပြည်ထောင်စုဆူအနေနဲ့လူနည်းစုလူမျိုးစုအသေးအကြာအပြန်လည်ဆက်ဆံရေးတတ်မှတ်ဖို့နောက်နိုင်ငံရေးထဲမှာစစ်တပ်အရာရှိတွေပါဝင်နေမှုကိုလျှော့ချဖို့အတွက်လမ်းဖွင့်ပေးတဲ့နယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကယူဆတဲ့အကြောင်းထုတ်ပြန်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာတမူစီရေးပြုပြင်ပြောင်းလဲမှုတွေအားကောင်းခိုင်မာလာရေးအတွက်တာဝန်ရှိသူသက်ဆိုင်သူအားလုံးနဲ့ဆက်ဆက်ပြီးတော့ထိစပ်ညှိနှိုင်းမှုတွေလုပ်သွားအောင်မှာဖြစ်တယ်လို့လည်းဖော်ပြပါရတယ်။အမျိုးသားတမူစီဖွဲ့ချုပ်အနေနဲ့ဒီဖွဲ့စည်းပုံပြင်ဆင်ရေးတောင်းဆိုလှုပ်ရှားနေရမှာတော့အခုနောက်ပိုင်းမှာအဓိကအဖြစ်ပုံမှန်436ပြင်ဆင်ရေးကိုထူဆောင်ပေးထားပါရတယ်။ဒါကတော့ဖွဲ့စည်းပုံပြင်ဆင်ရေးအချက်လည်းဖြစ်ပါတယ်။ဒါဟာဖွဲ့စည်းပုံပြင်ဆင်ရေးအတွက်အဓိကအဟံတာဖြစ်နေတဲ့ပုံမှန်ဖြစ်တယ်လို့အမျိုးသားတမူစီဖွဲ့ချုပ်ကယူဆပါရတယ်ခင်ဗျာ။
ကမ္ဘောဒီးယားလူသမားတွေတောင်းနေချီပြီးထိုင်းနိုင်ငံကနေဌာနေကိုပြန်လည်ထွက်ခွာနေကြတဲ့တွေ့ကမ္ဘောဒီးယားမှာပြဿနာများပေါ်ပေါက်စီနိုင်တယ်လို့အခွင့်အလမ်းတွေလည်းပေါ်ထွန်းလာနိုင်တယ်လို့အကဲခတ်တွေကပြောကြပါတယ်။တရားမဝင်လူသမားတွေပေါ်ထိုင်းစုရရဲ့နှိတ်ကုတ်ဖန်ဆီးမှုတွေအပြင်အကြမ်းဖက်မှုတွေရှိခဲ့တဲ့ဆိုတဲ့သတင်းတွေကြောင့်ဘန်ကောက်မှာမေလ22ရက်နေ့ကစစ်တပ်ကအာဏာသိမ်းခဲ့ခြင်းအပြီးမကြာမီမှာနေ့စဉ်လိုပဲနေဆက်ကဖြတ်ကျော်ပြီးကမ္ဘောဒီးယားနိုင်ငံသားယာနဲ့ချီပြီးနေ့စဉ်ပြန်နေကြတာဖြစ်ပါတယ်။ထားအနေပိုင်းတွေကတော့ဒီသတင်းမဟုတ်မှန်ကြောင်းညှင်းဆိုပေမဲ့ကမ္ဘောဒီးယားလူသမားတွေကတော့နေဆက်ဖြတ်ကျော်ပြီးပြန်နေကြစေဖြစ်ပါတယ်။နိုင်ငံတကာပြောင်းရွှေ့အခြေချမှုဆိုင်ရာအဖွဲ့ကြီးရဲ့ဒေသန္တရပြောခွင့်ရပုဂ္ဂိုလ်ဂျိုးလော်ရီကစီးရဲတဲ့ကမ္ဘောဒီးယားကြီးရွာတွေကိုခုလိုပြန်လာကြတဲ့အတွက်အလုတ်ကိုင်းနေအိမ်နဲ့ကျန်းမာရေးပြုစုစောင့်ရှောက်မှုဆိုင်ရာပြဿနာများပေါ်ပေါက်လာနိုင်တယ်လို့ VOA ခမာဌာနကိုတယ်လီဖုန်းနဲ့ပြောခဲ့ပါတယ်။ဒါပေမဲ့လို့စီးပွားရေးပညာရှင်ချမ်ဆော့ဖိုင်ကတော့လူသမားများခုလိုဌာနေပြန်လာကြခြင်းဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုစနစ်တကျကင်တွယ်စေနိုင်မဲ့အခွင့်အလမ်းတွေကိုဖန်တီးပေးရရောက်တယ်လို့ပြောပါတယ်
။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့2014ကမ္ဘာဖလားမှာအောက်စုကြီးပွဲစဉ်မှာဒီနာမည်ကြီးဂျာမနီကပေါ်တူဂီနိုင်ငံကိုဂိုးပြတ်နဲ့အနိုင်ရသွားပါတယ်။ဆာဗာဒိုမြို့မှာတင်းလာနေကကစားခဲ့ကြတဲ့နေရာမှာဂျာမနီကပေါ်တူဂီကို6-0မရှိနဲ့အပြတ်သတ်အနိုင်ရသွားတာဖြစ်ပါတယ်။ဂျာမနီအတွက်ပထမဂိုးကိုမူလာကပနတီကနေပြီးတော့သွင်းယူခဲ့ပြီးတော့ဒုတိယဂိုးကိုတော့ဟမ်မစ်ကခေါင်းတိုက်သွင်းယူခဲ့တာပါ။အဲဒီနောက်ဒီပေါ်တူဂီနောက်တန်းကပေပေမူလာကိုခေါင်းနဲ့သွားတိုက်တဲ့အတွက်အနီးကပ်ထုတ်ပြခံပြီးတော့နောက်ပိုင်းမှာမူလာကနောက်ထပ်2ဂိုးသွင်းပြီးတော့ပွဲပြီးမှဂျာမနီက6-0မရှိနဲ့အနိုင်ရသွားတာဖြစ်ပါတယ်။ဒီပွဲကိုဂျာမနီဝန်ကြီးချုပ်ဖြစ်တဲ့အင်္ဂလာမက်ကဲကူရိုင်းလည်းတယောက်အားပေးသွားခဲ့ပါတယ်။ကျွန်တော်အခုသတင်းကြေညာနေစဉ်အတွက်မှာပဲအမေရိကန်ပြည်ထောင်စုနဲ့ဂါနာတို့ကစားနေကြတဲ့နေရာမှာအမေရိကန်ကဂါနာကိုတကူးကူးမရှိနဲ့ဥဆောင်ကစားနေရပါတယ်။အခုဒုတိယပိုင်းကစားနေတာဖြစ်ပြီးတော့ပွဲပြီးခုက7မိနစ်ကျော်လောက်ပဲလူသွားတော့တယ်။ အဆူအက်ဖ်ကဒီအီရန်နဲ့နိုင်ဂျီးရီးယားတို့ကစားတဲ့ပွဲကတော့ဂုဏ်ရှိသေးကြပါတယ်။ဒီအဆူမှာအာဂျင်တီးနားက3မှတ်နဲ့အဆူပထမနေရာမှာရှိပြီးတော့အီရန်နဲ့နိုင်ဂျီးရီးယားကတမှတ်စီနဲ့ဘော့စနီးရီးယားနဲ့ဟာဇီကိုဗီနာကတမှတ်မှမရသေးပါဘူးခင်ဗျာ
။ Direct from Washington The Voice of America VOA
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညဦးနဲ့ဒေါ်လလတန်းတို့ကြီးညာပေးခဲ့ကြတာဖြစ်ပါရခင်ဗျာကျွန်တော်တို့ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေနားဆင်နိုင်တယ်လို့ internet ဆက်မိတ်နံပါတ်လေး bambis.voanews.com မှာအတန်လွှင့်ချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်မြန်မာဖွဲ့စည်းပုံပါတမရရွေးချယ်ပိုင်ခွင့်ကိုကန့်သက်တဲ့ပုံမှန်အပါအဝင်ဒီမိုကရေစီနီးမကျတဲ့အချက်တွေကိုပြင်းစင်ရေးအတွက်လမ်းဖွင့်ပေးတဲ့နယ်လို့အမေရိကန်ပြည်တော်စုကပြောဆိုလိုက်ပါတယ်တမရဖြစ်မှုကိုကန့်သက်ထားတဲ့ပုံမှန်59စာလုံးကိုပြင်ဆင်ဖို့မလိုဘူးဆိုပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်ကော်မတီမှာဆုံးဖြတ်ခဲ့ကြတယ်လို့သတင်းထွက်ပေါ်လာပြီးအမေရိကန်ပြည်တော်စုကအခုလိုတုံ့ပြန်ချက်ထွက်လာတာပါအကြောင်းစုံကိုကိုသားညုံကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
ဖွဲ့စည်းပုံပြင်ဆင်လုပ်ရမယ်ဆိုတော့ကိုတိုက်ခန့်ဒီမိုကရေစီအင်အားစုဘက်ကတောင်းဆိုခဲ့ကြတယ်လို့ပဲလက်ရှိတမရဦးသိန်းစိန်နဲ့အာဏာရကြန့်ခိုင်ရေးပါတီကိုယ်တိုင်ကလည်းပြင်ဆင်ဖို့လိုအပ်တယ်ဆိုတဲ့သဘောထားတွေပြောဆိုခဲ့ကြပြီးတဲ့နောက်ဖွဲ့စည်းပုံပြင်ရေးအတွက်ကော်မတီတရက်လွှတ်တော်ကဖွဲ့စည်းခဲ့ပါတယ်ဒါပေမဲ့ပြီးခဲ့တဲ့ပတ်တုန်းကတော့ဒီသမရရွေးချယ်မှုနဲ့ဆိုင်တဲ့ပုံမှန်59စာလုံးကိုပြင်ဆင်စရာမလိုဘူးဆိုပြီးတော့လွှတ်တော်ကော်မတီဝင်အများစုကသဘောထားပေးဆုံးဖြတ်ခဲ့ကြတယ်ဆိုပြီးတော့သတင်းတွေထွက်လာပါတယ်59စာမှာသမရရွေးကောက်ခံရမဲ့သူဟာနိုင်ငံခြားသားနဲ့အိမ်အောင်ပြုထားသူမဖြစ်ရဘူးဤသားသမီးနိုင်ငံခြားသားမဖြစ်ရဘူးဆိုတဲ့အချက်ပါဒါဟာအတိုက်ခံဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုသမရမဖြစ်နိုင်ဘူးဟန်တားထားတဲ့ကန့်သတ်ချက်ဖြစ်တယ်လို့အတိုက်ခံလှုပ်ရှားသူတွေကယူဆပါတယ်ဒါကြောင့်လည်းပဲဒီဖွဲ့စည်းပုံပြင်ဆင်ရေးမှာအခြားအချက်တွေပြင်ဒီချက်ကိုလည်းအဓိကပြင်ဖို့လိုတယ်ဆိုပြီးတော့တောင်းဆိုလှှရှားခဲ့ကြတာပါအမေရိကန်ပြည်တော်စုအနေနဲ့ကတော့မြန်မာပြည်သူတွေအနေနဲ့သူတို့လူလာတဲ့ခေါင်းဆောင်ကိုတမနာအဖြစ်နဲ့ရွေးချယ်ပိုင်ခွင့်ရဖို့ဖွဲ့စည်းပုံပြင်ဆင်ရေးလမ်းဖွင့်ပေးတဲ့လို့ယူဆတဲ့အကြောင်းနိုင်ငံကြေးဌာနပြောခွင့်ရသူရဲ့တုံ့ပြန်ချက်ကိုနိုင်ငံကြေးဌာနရရှိသူကအခုလိုဖတ်ပြပါရတယ
် We believe constitutional reform should pave the way for the Burmese to freely choose their president in a free and fair 2015 election.
ဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးဟာမြန်မာပြည်သူတွေအနေနဲ့သူတို့ရဲ့သမရဖြစ်သူကိုလွတ်လပ်စွာရွေးချယ်ခွင့်ရဖို့2015ခုနှစ်ရွေးကောက်ပွဲတရားမျှတလွတ်လပ်ဖို့လူနည်းစုလူမျိုးတွေရဲ့အခွင့်အရေးပြဋ္ဌာန်းဖို့ပြည်ထောင်စုအစိုးရနဲ့လူနည်းစုလူမျိုးစုဒေသအကြားအပြန်အလှန်ဆက်ဆံရေးသတ်မှတ်ဖို့နိုင်ငံရေးထဲမှာစစ်တပ်အရာရှိတွေပါဝင်နေမှုကိုလျှော့ချဖို့အတွက်လမ်းဖွင့်ပေးတဲ့လို့အမေရိကန်ပြည်ထောင်စုကယူဆပါတယ်
စစ်စွာလက်ထက်မှာရေးဆွဲခဲ့တဲ့ဒီဖွဲ့စည်းပုံထဲမှာဒီပုံမှဟာဒေါ်ဆန်းစုကြည်ကိုတမရမဖြစ်အောင်တမင်ကိုကန့်သက်ထားတာဆိုပြီးတော့လူတော်များများကယူဆကြတာပါ59စာလုံးပြင်ဆင်ရေးဟာသူမတမရဖြစ်ဖို့တသက်မဟုတ်ပဲနဲ့ဖွဲ့စည်းပုံထဲမှာလူတူတယောက်ကိုတသက်ရည်ရွယ်ပြီးတော့ရေးတဲ့ဖွဲ့စည်းပုံမျိုးမဖြစ်သင့်ဘူးလို့ယူဆတာကြောင့်ဖြစ်တယ်ဆိုပြီးဒေါ်ဆန်းစုကြည်ကတော့ပြောခဲ့မှုပါတယ်ဒါပေမဲ့လည်းဘာသာရေးနဲ့လူမျိုးရေးပြဿနာတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာတော့ဒီဥပဒေပြင်ဆင်ရေးကိစ္စအပေါ်မှာသဘောကွဲမှုတွေတော်ရှိလာပါတယ်နိုင်ငံရေးမှာနိုင်ငံရခြားကဩစာတည်ရောက်မှုကင်းအောင်လို့ဒီပုံမှလိုအပ်တဲ့ဆိုပြီးတော့ယူဆမှုတွေတိုးလာတယ်လို့ပဲလှုံ့ဆော်စည်းရုံးမှုတွေလည်းရှိလာပါတယ်။အမေရိကန်ပြည်ထောင်စုကတော့ဒီလိုမျိုးကန့်သတ်မှုတွေကိုဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအတွက်အနှောင့်အယှက်ဖြစ်မယ်လို့ယူဆပုံရပါတယ်။ဒီမိုကရေစီပြောင်းလဲမှုတွေခိုင်မာအားကောင်းမှုအတွက်တာဝန်ရှိသူတွေနဲ့ထိစပ်ဆွေးနွေးသွားမှာဖြစ်တယ်လို့နိုင်ငံရေးဌာနပြောခွင့်ရသူကပြောပါတယ
်။ We are aware of reports that the majority of members of the parliamentary committee considering proposed constitutional amendments
တို့တော့ကဖွဲ့စည်းပုံပြင်ဆင်ရေးကော်မတီမှာပါတဲ့အဖွဲ့ဝင်အများစုကနေဖွဲ့စည်းပုံပါပုံမှန်59စာလုံးကိုပြင်ဆင်ချက်ထဲမထည့်ဖို့ဆုံးဖြတ်မဲပေးခဲ့ကြတယ်ဆိုတာကျွန်တော်တို့သတိပြုမိပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေကိုထောက်ခံထားပါတယ်။ဒါကြောင့်ဖွဲ့စည်းပုံပြည်ပြင်ပြောင်းလဲရေးကနေဒီမိုကရေစီပြည်ပြင်ပြောင်းလဲရေးတွေအားကောင်းခိုင်မာလာဖို့မြန်မာအစိုးရနဲ့မပြတ်ထိဆက်ဆွေးနွေးမှုတွေလုပ်နေပါတယ်။ဒါကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်နောက်ဆုံးကြံပြုချက်တွေတဲ့နောက်ဆုံးအကြံပြုချက်တွေထွက်လာတဲ့အထီကိုဒီလိုထိဆက်ဆွေးနွေးမှုတွေဆက်လုပ်သွားမှာလည်းဖြစ်ပါတယ
်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုတောင်းဆိုလှှရှားနေတဲ့နေရာမှာတော့အခုနောက်ပိုင်းဒီအဓိကအဖြစ်တော့ပုံမှန်436ပြင်ဆင်ရေးကိုအထူးဆောင်ပေးထားပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာအချက်လည်းဖြစ်ပါတယ်။ဒါဟာဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဒါဟာဒီ2008ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အဓိကအဟန့်အတားဖြစ်နေတဲ့ပုံမှန်ဖြစ်တယ်ဆိုပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကယူဆပါတယ်ခင်ဗျာ။
ကိုတာညုံပြောပြသွားတာဖြစ်ပါတယ်ခင်ဗျာတစ်ဆက်တည်းပြောရမယ်ဆိုရင်2014ခုနှစ်အတွင်းလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေအခုသတင်းပတ်အတွင်းမှာ အစီရင်ခံစာထုတ်ပြန်မှုရှိနေပါတယ်။တချိန်တည်းမှာပဲထိုင်းဆိုရကလည်းသူ့နိုင်ငံရဲ့လူခွင့်ရေးဖောက်ဖျက်မှုတွေကိုကာကွယ်ပြီးတော့ပြောဆိုနေပါတယ်။အိန္ဒိချင်းမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကရွှေပြောင်းအလုပ်သမားတွေကိုလူကုန်ကူးခံရတာတွေ၊ရွှေပြောင်းအလုပ်သမားတွေကိုငါးဖမ်းလုပ်ငန်းတွေမှာခေါင်းပုံဖျက်အသုံးပြုတာတွေရှိနေတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနရဲ့အစီရင်ခံစာမှာအစိုးဆုံးအဆင့်မှာတတ်မှတ်ခံရဖွယ်ရှိနေတယ်ဆိုပြီးတော့ဘန်ကောက်မြို့က VOA သတင်းတော် Steve Harmon ကနေပြီးတော့သတင်းပေးပို့ထားပါတယ်။ဒေါ်လာလက်တန်းကဆက်ပြောပြပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့။ထိုင်းအစိုးရအရာရှိတွေကပြီးခဲ့တဲ့နှစ်ကအမေရိကန်နိုင်ငံသားရေးဌာနရဲ့နှစ်ပတ်လည်ထုတ်ပြန်တဲ့အစီရင်ခံစာမှာအိန္ဒိယမြန်မာနိုင်ငံနဲ့အတူအစ်စ်နှစ်ဖြစ်တဲ့လူကုန်ကူးမှုနဲ့ပတ်သက်လို့စောင့်ကြည့်ကနိုင်ငံစည်းဝင်ခဲ့ပြီးတဲ့နောက်ဒီနှစ်မှာတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့အနိုင်ဆုံးဖြစ်တဲ့ Tier 3အဆင့်ကိုချခြင်းခံရတဲ့အလားအလာရှိနေတာကိုတုံ့ပြန်ပြောဆိုနေကြတာဖြစ်ပါတယ်ခုသတင်းပတ်တွင်ထုတ်ပြန်မဲ့အမေရိကန်နိုင်ငံသားဌာနရဲ့2014လူကုန်ကူးမှုအစီရင်ခံစာမှာ188နိုင်ငံတို့ရဲ့အခြေအနေကိုသုံးသပ်ထားတာဖြစ်ပါတယ်။တကယ်လို့သာထိုင်းနိုင်ငံအနေနဲ့အဆင့်3ကိုချခံရရင်ကျူဘာ၊အီရန်၊ကူဝိတ်၊ဆာဒီအရေဗျ၊မြောက်ကိုရီးယားနဲ့အာဖရိကနိုင်ငံတချို့တို့နဲ့ရှင်တွဲသတ်မှတ်ခံရမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုထံကအထောက်အကူပေးမှုတွေကန့်သတ်ခံရမှာဖြစ်တဲ့အပြင် IMF နဲ့နိုင်ငံတကာကမ္ဘာ့ဘဏ်လို့နိုင်ငံတကာငွေကြေးအဖွဲ့အစည်းကြီးတွေထံကအကူအညီတွေရရှိမှုလေကန့်သတ်ခံရမှာဖြစ်ပါတယ်ဗြိတိန်အခြေစိုက် The Guardian သတင်းစာတိုက်ကြီးကစုံစမ်းလေ့လာပြီးသတင်းရယူခဲ့ရမှာနိုင်ငံတကာစူပါမားကတ်ကုန်တိုက်ကြီးတွေကဝယ်ယူတင်သွင်းနေတဲ့ပစွန်တွေဟာထိုင်းနိုင်ငံမှာလူကုန်ကူးခံရတဲ့မြန်မာနဲ့ကမ္ဘောဒီးယားအလုပ်သမားတွေလူမဆန်စွာအသုံးပြုမှုခံနေရတယ်ဆိုတဲ့ဗီဒီယိုမှတ်တမ်းကိုမကြာမီကထုတ်ပြန်ခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံသားဌာနပြောခွင့်ရအမျိုးသမီးဂျန်ဆာကီက
We are aware of that report. We're currently
ဒီသတင်းထုတ်ပြန်မှုတွေနဲ့ပတ်သက်လို့ကျမတို့သိရှိထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ကျမတို့နဲ့ကြိုပြီးဘာမှကောက်ချက်ချမပြောလို့ပြီးမဲ့လို့လေလူကုန်ကူးမှုအစီရင်ခံစာကိုကျမတို့လာမယ့်သတင်းပတ်တွေမှာထုတ်ပြန်မှာဖြစ်ပါတယ်လို့ဂျန်ဆာကီကပြီးခဲ့တဲ့သတင်းပတ်ကသတင်းတောက်တွေကိုပြောကြားသွားတာဖြစ်ပါတယ်။ထိုင်းငါးဖမ်းလုံကမှကျွန်ပြုတ်ခံရမှုဆိုတဲ့60မိနစ်ကျော်ရှိတဲ့ The Guardian သတင်းစာတိုက်ကရိုက်ကူးထားတဲ့ဗီဒီယိုသတင်းမှာကတော့မြန်မာနိုင်ငံကလူကုန်ကူးခံရသူတွေအဓိကအားဖြင့်ထိုင်းငါးဖမ်းလူငါးမှာနှိပ်စက်ခံရနေရတဲ့အကြောင်းကိုတင်ပြထားတာဖြစ်ပါတယ်
ကျွန်တော်ရောက်ကစားတော့မှဆိုရင်ကျွန်တော်လူချင်းချင်းပဲဆိုပြီးတော့စိတ်ထဲမှာတော့သူတို့စိတ်ထဲမှာအဲ့လိုမဟုတ်ဘူးကျွန်တော်ရိုက်တယ်ကျွန်တော်ဒီကောင်ဘာဖြစ်လို့ရိုက်လဲပေါ့အဲ့ကျွန်တော်တို့လူမျိုးကြတော့ကိုဒီငါးတကောင်တော့တန်ဖိုးထားတာမဟုတ်ဘူးသူတို့ကလူလို့သတ်မှတ်တာမဟုတ်လေ
ထိုင်းနိုင်ငံနေနဲ့တုံးနှစ်စက်တိုက်ပဲစောင့်ကြည့်ကနိုင်ငံအဖြစ်လူကုန်ကူးမှုအစီရင်ခံစာမှာသတ်မှတ်ခြင်းခံရတာဖြစ်ပြီးမနစ်ကဆိုအဆင့်သုံးအချခံရဖို့တည်တည်လေးနဲ့ကတ်လွတ်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံသားရေးဌာနအမေရိကန်ရေးရာကြီးညွှန်ကြားရေးမှူးဆမ်ဆက်ဆိုက်ချွိုင်းကထိုင်းနိုင်ငံနေနဲ့အဆင့်ချခံရမယ်ဆိုရင
် But if it happened that we will be downgraded to be tier 3 we prepare to go ahead with all efforts.to combat human trafficking
ကျွန်တော်နိုင်ငံအနေနဲ့အစိုးဆုံးအဆင့်သုံးမှာတတ်မှတ်ခြင်းခံရမယ်ဆိုလို့ရှိရင်လူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းအောက်ထုတ်မှုတွေကိုကျွန်တော်တို့လှုပ်ဆောင်ဖို့အစဉ်သက်ရှိပါတယ်။ဥပဒေအရရေးယူဖို့ဟန်တားနိုင်ဖို့အကာအကွယ်ပေးနိုင်ဖို့စနစ်တွေကိုအခြားနိုင်ငံတွေနဲ့အတူနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးပြီးတော့လှုပ်ဆောင်သွားမှာဖြစ်ပါတယ
်။ခုလိုထိုင်းငါးဖမ်းလုံငန်းမှာမြန်မာနဲ့ကမ္ဘောဒီးယားတရားမဝင်အလုပ်သမားတွေကိုချီးကျွမ်းတဲ့ဖွဲ့လူမဆန်စွာအသုံးပြုမှုနဲ့ဆက်ဆက်ပြီးရောင်းချနေတဲ့ပဇွန်တွေကိုအမေရိကန်နဲ့ UK ရှိ Costco, Walmart, Tesco, Carrefour အစရှိတဲ့စူပါမားကတ်ကြီးတွေကထိုင်းနိုင်ငံကဝယ်ယူတင်သွင်းပြီးစားသုံးသူတွေထံရောင်းချနေတာကိုလေကုန်တိုက်ကြီးတွေနေနဲ့အတိတရားနဲ့ပြန်လည်သုံးသပ်ကြဖို့ The Guardian သတင်းစာကြီးကတိုက်တွန်းထားပါတယ်။ထိုင်းရီတက်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေလူကုန်ကူးမှုမှာပါဝင်ပတ်သက်နေတယ်ဆိုတဲ့ဆွဆွဲချက်ကိုလေထိုင်းအစိုးရကကာကွယ်ပြောဆိုနေရတဲ့အခြေအနေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ကမ္ဘောဒီးယားကတရားမဝင်အလို့သမားတွေပေါ်ထိုင်းအစိုးရလူဝင်မှုကြီးကြရေးရဲ့နှိပ်ကွပ်အရေးယူတဲ့သတင်းတွေလည်းထွက်ပေါ်နေပြီးထိုင်းနိုင်ငံမှာတရားမဝင်အလို့သမားနှစ်တန်းရှိရာမှာမြန်မာနိုင်ငံကတဝက်ကျော်လောက်ရှိတယ်လို့ခန့်မှန်းကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအိုင်အယ်လိုနိုင်ငံကအလို့သမားဒီလာကန်ကြီးမှာချီးကျွန်စနစ်တိုက်ဖျက်ရေးအားဖြင့်လှုပ်ဆောင်မှုသဘောတူစာချုပ်ကိုလည်းထိုင်းတနိုင်ငံတဲကကန့်ကွက်ခဲ့တာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံတွေကဈေးပေါ်တဲ့အလုပ်သမားတွေကအသုံးမပြုနိုင်ရင်ထိုင်းစီးပွားရေးမှာအတော်လေးထိခိုက်နှစ်နာနိုင်မယ်လို့လည်းအကြက်ခတ်တွေကသုံးသပ်ကြပါတယ်ရှင်
။ဒါကတော့ဒေါ်လာလက်တန်းတင်ပြသွားတာဖြစ်ပါရခင်ဗျာ။ ဇွန်လ10ရက်နေ့တုန်းကရန်ကုန်မြို့မဟာတန်တိဒုက္ခကျောင်းတက်ကမဟာတန်တိဒုက္ခကျောင်းတက်ကြီးကိုအာနာဘိုင်နီယာဝင်ရောက်စီးနင်းပြီးတဲ့နောက်ဗြိတိန်နိုင်ငံသားစာချဆရာတော်ဥက္ကဋ္ဌအပါဝင်တန်ခါတော်တွေကိုဖမ်းဆီးခဲ့တဲ့ဖြစ်ရပ်အပေါ်မကြေညာကြတဲ့အင်္ဂလန်နိုင်ငံရောက်မြန်မာနိုင်ငံသားတရားကြော်ဟာလန်ဒန်မှာရှိတဲ့မြန်မာတန်ရုံးရှိမှာမနေ့ကဆန္ဒပြပွဲတစ်ခုပြုလုပ်ခဲ့ပါတယ်အဲ့ဒီထဲမှာပါဝင်ခဲ့တဲ့မြမရေးတက်ကြွလှုပ်ရှားသူဦးအောင်ကြီးကိုကျွန်တော်ဆက်သွဲပြီးတော့မေးမြန်းကြည့်တဲ့အခါမှာသူကအခုလိုပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီနေ့ဟိုဆရာတော်ဦးဥဒရအပါဝင်ဒီအခြားတန်ကခြားတန်က၅ဘတ်လွတ်မြောက်ရေးအတွက်ကျွန်တော်တို့ဘုံမှာဒီ UK မှာရှိတဲ့မြန်မာတန်ရုံးရှိမှာဒီ UK ရောက်မြန်မာတွေစုစည်းပြီးတော့ဒီဆရာတော်ဦးဥဒရဟိုလွတ်မြောက်ရေးအတွက်ဒီဆန္ဒပြပွဲကျွန်တော်တို့လုပ်ခဲ့ပါတယ်အဲ့မှာလူဝင်က150အဲနီးပါးလောက်လာပြီးတော့ပူပေါင်းပြီးတော့ဆရာတို့လွတ်မြောက်ရေးအတွက်လာရောက်ပြီးတော့ဆန္ဒပြကြပါတယ
်ဟုတ်ကဲ့အဲ့တန်ယုံကရောဗာများတုံ့ပြန်ပြောဆိုတာများရှိပါလားခင်ဗျအ
ဲကျွန်တော်တို့ဒီနေ့လေ12နာရီကနေပြီးတော့2နာရီအထိဒီတန်ယုံရှိမှရက်ပြီးတော့ဆန္ဒပြတယ်ပြီးတဲ့ခါကျတော့ကျွန်တော်တို့ဆန္ဒပြတဲ့ပေါ်လာတဲ့လူတွေကဒီဆရာတော်တို့လွတ်မြောက်ရေးအတွက်ဒီတောင်းဆိုဖို့အတွက်ပေါ့လွတ်မြောက်ရေးအတွက်ဒီလက်မှတ်ထိုးပြီးတော့ဒီစာရွက်ပေါ်မှာလက်မှတ်ထိုးကြတယ်ပြီးတဲ့ခါကျတော့ကျွန်တော်တို့အဲ့လက်မှတ်တွေကိုဟိုတန်ယုံကဟိုတွားပြီးတော့ပေးပါတယ်အဲ့ဒီမှာတန်ယုံကတောင်းရှိတဲ့လူတွေကထွက်ပြီးတော့အဲ့စာရွက်အဲ့ဒီကျွန်တော်လက်မှတ်ထိုးတဲ့စာရွက်ကိုသူတို့လက်ခံယူပါတယ်သူဒီနေ့ပေါ့နော်ဒီနေ့ကစပြီးတော့ကျွန်တော်တို့ဒီကြာတာပရိနေထိပေါ့နော်ဟိုနေ့စဉ်ဒီပမာတန်ဦးရှိမှာကျွန်တော်တို့တွားပြီးတော့ဒီဟိုတင်ငန်းရောင်တီရှပ်တွေဝတ်ပြီးတော့ဆရာတို့လွတ်မြောက်ရေးကိုဒီမနက်7နာရီကနေပြီးတော့နေ့လယ်7နာရီအထိကိုဒီနောက်ထပ်3ရက်ပေါ့ဗျာကြာတာပြင်းနေ့အထိကိုဆက်ပြီးတော့တောင်းဆိုပွဲတွေဟိုငင်းငန်းစွာဒီဆရာတို့လွတ်မြောက်ရေးတောင်းဆိုပွဲတွေဆက်လုပ်ဖို့အစီအစဉ်ရှိပါတယ်
ဆက်ပြီးတော့ပြောပြရမယ်ဆိုရင်တာမွေမြို့နယ်တွေကမဟာတန်တိဒုက္ခဖုံးတော်ကြီးကျောင်းတက်ကိုအာနာဘိုင်ကြီးကဝင်ရောက်ချစ်ပစ်ခဲ့ပြီးတဲ့နောက်ဒါယကာမတွေနဲ့တန်ဃာတော်တွေဘက်ကသတင်းစာရှင်းလင်းပွဲပြုလုပ်ဖို့ကြိုးစားခဲ့တယ်လို့ရှေ့နေငှားပြီးတော့အမှုကိုရင်ဆိုင်မှုလည်းကြိုးစားခဲ့ကြပါတယ်ဒီနေ့မှပဲ88ပွင့်လင်းလူဖွဲ့စည်းကလည်းထောင်ဝင်းစာပေးနိုင်မှုတွေအင်းစိန်ထောင်ကိုတော်ရောက်ခဲ့ပါတယ်အသေးစိတ်ကိုတော့အေးမာကပြောပြပေးပါလိမ့်မယ်ခင်ဗျာ
ပြည်နယ်ဆရာတော်ကြီးနဲ့နိုင်ငံတော်တန်ခါမဟာနိုင်ရကတို့ပိုင်ဆိုင်နေဆိုပြီးအငင်းပွားနေတဲ့တာမွေမြို့နယ်ကမဟာတန်တိဒုက္ခဘုံကြီးကျောင်းတက်ကိုအာနာပိုင်နေနဲ့မဟာနာကတန်ခါတွေကအင်အားသုံးစီးနှင်းခဲ့ပြီးတဲ့နောက်တန်ခါအပါး20လောက်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ဒီထဲကအင်္ဂလန်နိုင်ငံကဆရာတော်2ပါးပါဝင်တန်ခါ5ပါးကိုလူဝတ်လဲပြီးထောင်ချလိုက်တဲ့အတွက်ရှေ့နေငါးပြီးအမှုရင်ဆိုင်နိုင်ဖို့အတွက်ကြိုးစားနေကြောင်းမကွေးကျောင်းတက်ကဆရာတော်ဥပမောခကမိန့်ပါတယ
်အဲဘုံကြီးတို့ယခုဦးအောင်သိန်းကိုရှေ့နေဖြစ်ဒီတန်ခါ5ပါးအတွက်ငားရမ်းထားပါတယ်ဒီပုဂ္ဂိုလ်တွေကပါရဖိကကြနေတဲ့ယဟန်တန်ခါလည်းမဟုတ်ဘူးသီလဝိတုဒ္ဓိသီလဆင်ကျေနေတဲ့ယဟန်တန်ခါဖြစ်တယ်လူနေပုဂ္ဂိုလ်တွေတောင်ပဲကျူးကျော်နေထိုင်လို့ရှိလို့ရှိရင်မိမိရဲ့အင်ချမ်းကြီးတွေကဖယ်ထုတ်ရမှာဖယ်ထုတ်ပါတယ်ဓာငွေရိုက်ပြင်ရိုက်ပါတယ်ယခုတခါလုလိုက်တဲ့ကိစ္စကတော့ပြည်နယ်ဆရာတော်ကြီးပိုင်ဆိုင်တဲ့ကျောင်းကိုတပည့်ဖြစ်သူဥဥ္တရာအပါဝင်ယဟန်တန်ဃာတော်များနေထိုင်ခြင်းဆရာရဲ့ကျောင်းကိုတပည့်နေခြင်းမိဘရဲ့အိမ်ကိုသားသမီးနေခြင်းလောကယုတ်တိသဘာဝယုတ်တိအာဃမယုတ်တိအားလုံးနဲ့ပြည့်စုံပါတယ်အဲအဲ့လိုဖြစ်ပါလျက်သားနဲ့နိုင်ငံတော်တန်ခါမာနယကရန်ကုန်တိုင်းတန်ခါနာယကဥရမောင်ကတော့အဓိကပေါ့နော်အဲ့လိုလှုပ်လိုက်တဲ့အပေါ်မှာတော့ဘုန်းကြီးတို့ကတော့ရှုံးချတယ်တန့်ွက်တယ်ဥဥ္တရာတို့တန်ခါ၅ပါးကိုအများဆုံးပြန်လွတ်ပေးပါလို့ဘုန်းကြီးအနေနဲ့တောင်းဆိုပါတယ
်တန်ခါ၅ပါးကိုတော့ပုံမှန်20မြင်းဆောင်90သာသနာရေးဆိုင်ရာပုံမှန်သာသနာညှိုးနှမှုပုံမှန်တွေနဲ့တရားဆွဲဆိုထားပြီးအင်းစိန်ထောင်ကိုထည့်ထားတာပါမဟာတန်တိဒုက္ခကျောင်းတက်ကြီးကတက္ကမလည်းဖြစ်နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကမတ်မာလာကြီးကသူတို့အနေနဲ့ပြည်နယ်ဆရာတော်ကြီးရဲ့ညွှန်ကြားချက်တွေနဲ့လှုပ်ဆောင်နေတဲ့အကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲလုပ်ဖို့ကြိုးစားတဲ့အခါမှာလဲကျောင်းတိုက်တွေကလက်ခံပြီးမှညင်းပယ်တာကိုကြုံခဲ့ရတယ်လို့ဆိုပါတယ
်။ဟုတ်တယ်ဒီမှာကျမကိုယ်တိုင်ကြားရထုတ်ပုံဥပမာခနဲ့ကိုယ်တိုင်ကိုကြားဥမာ Sky Star ဆိုရှင်ဒေါ်လာ600လောက်ပေးပြီးတော့မှပြီးတော့ပြန်လှန်ပိုက်တယ်တော့ကျန်တဲ့ဟာတစ်ခုမှအံတူကျောင်းဆောင်မှမရပါဘူး
88မျိုးဆက်ပွင့်လင်းအဖွဲ့အစည်းကမန်နီလာတိန်းတို့ကလည်းတန်ဃာတော်တွေအတွက်အင်းစိန်ထောင်ကိုထောင်ဝင်စာပို့ခဲ့ကြတယ်လို့သိရပါတယ် တန်ဃာတော်တွေနဲ့တော့တွေ့ဆုံခွင့်တော့မရကြပါဘူးလက်ရှိမှာတော့တန်ဃာတွေကိုထားတယ်လို့ယူဆရတဲ့အဆောင်နေရာတွေမှာတင်းကျပ်မှုတွေရှိနေပြီးဘယ်သူမှဝင်ထွက်ခွင့်မပြုဘူးလို့လည်းသိရပါတယ်လာမယ့်20ရက်နှစ်မှာတော့တန်ဃာတော်တွေကိုရုံးထုတ်စစ်ဆေးမှုတွေလုပ်မယ်လို့လည်းနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကပြောဆိုပါတယ်ရှင
်မအေးမှာသတင်းပေးပို့သွားတာဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာဖလားဘောလုံးဝအကြောင်းကိုနားဆင်ရပါမယ်2014ခုနှစ်ကမ္ဘာဖလားအောက်စုကြီးမှာနာမည်ကြီးနေတဲ့ဂျာမနီကပွဲဥတွေမှာခြေစမ်းပြပြီးတော့ပေါ်တူဂီကိုဂိုးပြတ်နဲ့အနိုင်ယူလိုက်ပါတယ်။အဲ့ဒီပွဲအပွားဝင်တင်းငလာနေ့မှာကစားသွားတဲ့ပွဲစဉ်တွေပေါ်တုံးသက်ချက်တွေနဲ့အတူဒီညက်နေကစားမဲ့ပွဲတွေပေါ်ခံမှန်းချက်တွေကိုကိုရနိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ဘရာဇီးလ်ကဘာဖလာမှာဘူးဆွဲမယ်လို့တစ်ပေးခံရတဲ့အသင်းတွေကတသင်းဖြစ်တဲ့ဂျာမနီကပွဲဥတွေမှာဂိုးပြတ်အနိုင်ရပြီးတော့တိုင်ဘက်တွေကိုသတိပေးလိုက်ပါပြီ2014ကမ္ဘာဖလားရဲ့အုပ်စုချက်တစ်ခုဖြစ်တဲ့အုပ်စုကြီးပွဲတွေကိုတနင်္လာနေ့ကကစားခဲ့တာမှာဆာဗာဒိုမြို့မှာတော့ဂျာမနီကအုပ်စုတွေအဓိကပြိုင်ဘက်ပေါ်တူဂီကို၄ဂိုးကိုမရှိနဲ့ဂိုးပြတ်ချေမုန်းလိုက်တာပါ
With the golden boot from 4 years ago and he hasn't lost his touch
ပထမဂိုးကိုပယ်နယ်တီကတဆင့်မူလာသွင်းပေးခဲ့ပြီးတော့ဒုတိယဂိုးကိုတော့ဟမ်မယ်စ်ကကောင်းတိုက်သွင်းခဲ့တာပါအဲ့နောက်ပေါ်တူဂီနောက်တန်းလူပေးပေးအနီကက်နဲ့ထုတ်ခံခဲ့ရတဲ့အတွက်ပေါ်တူဂီက10ရောင်းနဲ့ကစားပြီးတော့နောက်ပိုင်းမှာမူလာ2ဂိုးဆက်သွင်းလို့နောက်ဆုံးမှာဂျာမနီက4ဂိုးမရှိနဲ့နိုင်သွားတာပါ
And turned in number 4 for Germany
ဂျာမနီနီးပြယာဂီလောက်ကတော့3ဂိုးသွင်းတဲ့တိုက်စစ်မှုမူလာနဲ့သူ့အသင်းကိုချီးကျူးလိုက်ပါတယ်ဂျာမနီအခုလိုဂိုးပြတ်နိုင်သွားတာနဲ့ပတ်သက်ပြီးအားစားဆောင်မရှင်ဦးမြတ်သက်ကတော့
ကျွန်တော်ကတော့ဂျာမနီကို2ဂိုးရဲ့ကြိုက်လို့ရမလို့တကယ်လဲဟိုဂျာမနီနိုင်ပြန်ပါတယ်တကယ်လဲဂိုးပြတ်နိုင်ပြန်တယ်ပွဲပါလည်းကစားတော့ကွာပါတယ်ပေါ်တူဂီကတော့ဖီရိုနေတို့ကလွယ်လို့နောက်ပိုင်းကကျွန်တော်တို့ကတွဲလိုက်ထွက်မလာတော့ဘူးလေဆိုခြေသွားရကတော့ကျွန်တော်တို့ဒီလောက်ကြီးတော့မဖြစ်တော့ပါဘူးအနည်းဆုံးတော့ကျွန်တော်တကယ်ငကူတကူအဲနှစ်တုံညာအဲ့လောက်တော့သွားနိုင်တယ်ပွဲပ
ါ Well, the two of them having a real disagreement now And it's red Pepe is off
ဂျမီတိုက်စစ်မှုမူလကတော့ဒီပွဲမှာပေါ်တူဂီနောက်တန်းလူပေးပေးထုတ်ခံရအောင်လုပ်ခဲ့တာမဟုတ်ဘူးလို့ပြောပါတယ်ဆိုတော့ကွင်းလက်တန်းရဲ့ဆုံးဖြတ်ချက်ကမန်ကန်ပါရဲ့လား
တိတ်ပြင်းထန်လို့နဲ့လို့ပြောလို့မရဘူးဘာလို့လဲဆိုတော့ဒီနှစ်ကပြောရမယ်ဆိုရင်တော့ဖီဖာအနေနဲ့တိကျဘူးသူတို့ဟိုလှုပ်လာဖို့ညားတယ်ဗျာဒီကျွန်တော်တို့ဒီဟိုဟာဒီကန်နာအစားလေဒါသူတို့ငင်းကိုချက်ချင်းတားပြီးဟိုဟာလှုပ်တာဆိုတော့ဒီဟာကတော့ကျွန်တော်တင်တယ်ဟိုတိုင်ဘက်ကတိမယ်ဆိုရင်တော့လေဒါပေးနိုင်တဲ့အနေထားပါပဲပြတင်တယ်လို့ပဲကျွန်တော်တို့ပြောလို့ရမှာပါပဲ
အော်သာဆောင်မရှင်ဆရာဦးမြတ်သက်ပါတခါ World Football Journal ရဲ့ Editor ချုပ်ကိုဇော်မျိုးသက်ကလည်းပေးပေးအထုတ်မခံရလဲပေါ်တူဂီအနိုင်မရနိုင်ဘူးလို့သုံးသပ်ပါတယ
်ဟိုဒီလောက်ပြတ်တာလေကျွန်တော်ဒီကြည့်ကြည့်တရားအနေထားပါနောက်ကြတော့ချင်းဒီရှင်းနေသလိုရှိရင်ပေါ်တူဂီနဲ့ဂျာမနီကိုမနိုင်နိုင်ပါဘူးဒီအထုတ်မခံရလဲဒီလိုပင်နလီမပေးရလဲဂျာမနီကိုပေါ်တူဂီနိုင်ရစရာရှင်းနေပြီတော့မျိုးပါတယ်ဘာလို့လဲဆိုတော့ပေါ်တူဂီရဲ့ကစားပုံကဒီနေ့ဟိုအားရရမရှိတာတော့အတူတူပါပဲ
။ဂျာမနီကပေါ်တူဂီကိုအခုလိုဂိုးပြတ်နိုင်လိုက်တာဟာကျန်တဲ့အသင်းတွေအားလုံးကိုသတိပေးလိုက်တာလည်းဖြစ်တယ်လို့ဆရာဦးမြတ်သက်ကတော့သုံးသပ်ပါတယ်
။ဂျာမန်ကလည်းဒီဘက်ပိုင်းမှာကျွန်တော်တို့တစ်ပြီးရတဲ့အတိုင်းပဲသူလည်းခြေစွမ်းပြပါတယ်။ပြင်သစ်လူအသင်းငယ်နဲ့တွေ့ပြီးတော့ဂိုးပြတ်တာမဟုတ်ဘူးလေ။ဒီပေါ်တူဂီလိုအသင်းမျိုးပြပဒါလာတယ်လို့ချိန်ကုန်ပလိုက်နိုင်တာ။ကျွန်တော်တင်တယ်ဟိုဘရာဇီးတွေတော့ခေါင်းထိုးလိုက်တာပါပဲ
။
ဒေါ်လာ19ရက်နေ့အင်္ဂါနေ့မှာတော့အုပ်စု H ကဘယ်လ်ဂျီယမ်နဲ့အယ်လ်ဂျီးရီးယား၊ရုရှားနဲ့တောင်ကိုရီးယားတို့ကစားကြမှာဖြစ်သလိုအုပ်စု A ကအိန်ရှန်ဘရာဇီးလ်နဲ့မက္ဆီကိုတို့လည်းကစားကြမှာပါဒီပွဲတွေနဲ့ပတ်သက်ပြီးအားကစားဆောင်မရှင်ကိုဇော်မျိုးတန်ခမန်းနာကတော့
ဘရာဇီးမက္ဆီကိုကတော့ဘရာဇီးနိုင်ငံကိုခက်ခဲခဲခဲစကားမဲ့ပွဲလို့ကျွန်တော်တို့အလိုဝင်နေပါတယ်မက္ဆီကိုကဒီကစားရတဲ့ပွဲအားလုံးမှာဘူရဘူရဘူတက်ကိုပြန်တန်းရတော့ခက်ခဲခဲကြိုးပမ်းနေရပါတယ်ဒါတော့ဒီသူရိကြကို၃ဂိုးတကူနဲ့အနိုင်ရသွားတဲ့ပွဲမှာကြာရတဲ့ဘရာဇီးရဲ့တိုက်ဖြစ်ကြတယ်ဒီလောက်ကြီးအားရစရာမရှိပါဘူးအားရစရာမရှိတဲ့အခါကျတော့ဒီမက္ဆီကိုရဲ့ခံစစ်ကိုဘရာဇီးကျော်ဖြတ်ဖို့ဆိုတာတော်လို့တော့ခက်ခဲတဲ့အနေထိုင်မျိုးရှိရလို့ကျွန်တော်အဲ့လိုမျိုးမြင်ပါတယ်ဆိုတော့ဒီပွဲမှာဟိုမက္ဆီကိုကိုဘရာဇီး